င်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်အောက်တိုဘာလ23ရက်အင်္ဂါနေ့ညနေခင်း 6:00 ခွဲနဲ့ 9:00 အထိအစီအစဉ်တွေကိုလိုင်းဒိုမီတာ19.25 ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလောပါဒီကနေ့အစီအစဉ်မှုအဖြစ်တာဝန်ယူသင်ဆက်သွားမှာပါ
။ကျမသင်္ကီထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုကိုရန်နိုင်နဲ့အတူချင်းညာပါမယ်။Sorry တရင်တော်ဂျမဲကာရှိုဂီကိုတက်ဖြတ်ဖို့ကြိုတင်ကြံရွယ်ခဲ့ကြတယ်လို့တူရကီသမ္မတကဒီကနေ့ပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်တာဝန်ရှိသူ၅ဦးကိုဩစတြေးလျကပြစ်ဒဏ်ခတ်ပိတ်ဆို့အရေးယူပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တရင်တွေကိုနားဆင်ကြရပါမယ်ရှင်
။ကောင်းပါပါရှင်။မြန်မာနိုင်ငံပေါ်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေဥရောပသမ္မတ EU ဘက်ကရုပ်သိမ်းလိုက်မယ်ဆိုရင်ဘလောက်အတိုင်းအတာထိခိုက်နိုင်ပါသလဲ။
ကျွန်တော်တို့ရဲ့အခုပုဂ္ဂလိကအထည်ချုပ်လုပ်ငန်းမှာလူ၄သိန်းလောက်ရှိတာပေါ့ဗျာ။အဲ့ဒီလူ၄သိန်းကဘာဖြစ်သွားမလဲ။ကျွန်တော်တို့နိုင်ငံမှာ GDP ကနံပါတ်2ဖြစ်လာတာကဒီ CMP ကမ်းတဲ့လုပ်ငန်းပေါ့ဗျာအဲ့တော့အထည်ချုပ်လုပ်ငန်းကို
မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများအဖွဲ့ချုပ် CTUM ဥက္ကဋ္ဌဦးမောင်ပြောသွားတာပါအပြည့်စုံကိုတော့မကြခင်ကြားမှာပါကြားပြင်နိုဝင်ဘာမှာကျင်းပမယ့်ကြားဖြတ်ရွေးကောက်ပေါ်မြန်မာလူထုရဲ့စိတ်ဝင်စားမှုနဲ့ပတ်သက်ပြီးတွေ့ဆုံမေးမြန်းထားတာကိုလည်းကြားမှာဖြစ်တယ်လို့နိုင်ငံတကာသတင်းဆောင်မှာတော့တူရကီမှာရှိတဲ့ Sorry ကောင်စီဝန်ရုံးအတွင်သတင်းထောက်ဂျမဲကာရှူဂီအသက်ခံရတဲ့ထောက်ထားတွေထွက်လာနေချိန်မှာတက္ကပါလုံးရဲ့ PR တွေတိုးလာနေတဲ့အကြောင်းတွေကိုကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တဲ့အောင်သတင်းတွေကိုမှတ်သင်ငီထိုင်းနဲ့ကိုရနိုင်တို့ကပြောပြပေးပါဦးရှင်။
အမေရိကန်ခြေဆိုင်ဆော်ဒီသတင်းတောက်ဂျမဲကာရှိုဂီကိုတပ်ဖြတ်မှုကကြိုတင်ကြံစီမှုဖြစ်ပြီးဒီကိစ္စအတွက်ညွှန်ကြားစေခိုင်းသူအပါအဝင်တာဝန်ရှိသူအားလုံးကိုအပြစ်ပေးအရေးယူရမှာဖြစ်တယ်လို့တူရကီသမ္မတရီစစ်ထေရဲ့အာရဝန်ကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။တူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စစ်ဝင်ယုံကိုကာရှိုဂီမသွားခင်တရက်ကဆလို့ဘာတွေဖြစ်ခဲ့တယ်လဲဆိုတဲ့အသေးစိတ်ကိုသမ္မတအာရဝန်ကဒီကနေ့လွှတ်တော်မှာပြောဆိုခဲ့တာဖြစ်ပါတယ်။ကောင်စစ်ဝင်ရုံးမှာကက်ရှိုဂီကိုတွေ့ဖို့အတွက်အစ္စတန်ဘူးမြို့ကိုလေယာဉ်နဲ့အဖွဲ့တွေရောက်ရှိလာတဲ့အကြောင်းနောက်ကောင်စစ်ဝင်ရုံးကထောက်လန်းစောင့်ကြည့်စနစ်ထဲကအချက်လက်တွေသိမ်းဆည်းတဲ့ hard drive ကိုလည်းဖယ်ရှားပစ်ခဲ့တဲ့အကြောင်းတူရကီသမ္မတကပြောဆိုခဲ့ပါတယ်။ကက်ရှိုဂီနဲ့လက်ထက်မဲ့သူ Hadi C. Singis ကကောင်စစ်ဝင်ရုံးအပြင်မှာနိုင်ရီနဲ့ချီစောင့်ဆိုင်နေခဲ့ပြီးတဲ့နောက်တူရကီအာဏာပိုင်တွေကိုဆက်သွယ်ပြီးကက်ရှိုဂီကိုဖမ်းဆီးထားပြီးအန္တရာယ်ရှိနေပြီလို့ပြောဆိုခဲ့တဲ့အကြောင်းလဲတူရကီသမ္မတကလွှတ်တော်မှာပြောပါတယ်။ကောင်စစ်ဝင်ရုံးမှာတန်တမာရေးအရာကင်းလွတ်ခွင့်ရှိနေတာကြောင့်စုံစမ်းစစ်ဆေးမှုတွေနှောင့်နှေးခဲ့ရတယ်လို့လဲသမ္မတကပြောပါတယ်။ဒါပေမဲ့လဲကက်ရှိုဂီကသူ့ဘာသာကောင်စစ်ဝင်ရုံးထဲကနေထွက်မသွားဘူးဆိုတာကိုတော့ရဲတပ်ဖွဲ့ဘက်ကအသေးချာသိရှိထားတဲ့အကြောင်းလဲပြောဆိုသွားပါတယ်။ကက်ရှိုဂီကောင်စစ်ဝင်ရုံးကနေထွက်သွားပြီလို့ဆော်ဒီအာရေဗျဘက်ကပထမဆုံးပြောဆိုထားတာပါ။တူရကီရဲတပ်ဖွဲ့ကရောထောက်လန်းရေးဌာနတွေကိုပါစုံစမ်းစစ်ဆေးမှုတွေကိုအပြည့်အဝဆောင်ရွက်ဖို့ဘယ်သူ့ကိုမှမှားယွင်းမစွပ်စွဲမိစေဖို့နဲ့နိုင်ငံတကာအတိုင်းအဝိုင်းမှာတာဝန်ခံရမှုကိုအပြည့်အဝဆောင်ရွက်ဖို့ညွှန်ကြားခဲ့တဲ့အကြောင်းလဲသမ္မတအာရဝန်ကပြောဆိုသွားပါတယ်။ဆော်ဒီအာရေဗျဘက်ကလူသတ်မှုကိုဝန်ခံလိုက်တာကအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တဲ့အကြောင်းဒါပေမဲ့တာဝန်ရှိသူဘယ်သူပဲဖြစ်နေပါစေနိုင်ငံခေါင်းဆောင်တွေအနေနဲ့အရေးယူဖို့မျှော်လင့်တယ်လို့လည်းပြောပါတယ်။မင်ကွန်အဆုံးသတ်မှာတော့သမ္မတအာရဝန်ကကက်ရှိုဂီတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးမေးခွန်းထုတ်သွားပါတယ်။ကက်ရှိုဂီရဲ့ရုပ်အလောင်းဘယ်မှာရှိသလဲ။ဆော်ဒီအဖွဲ့ကိုအစ္စတန်ဘူးကိုလာဖို့ဘယ်သူကညွှန်ကြားခဲ့တယ်လဲဆိုတာနဲ့လူသတ်မှုနဲ့ပတ်သက်ပြီးဆော်ဒီဘက်ကရှင်းလင်းချက်တွေအမျိုးမျိုးပြောင်းနေတာဘာကြောင့်လဲဆိုပြီးတော့သမ္မတကမေးခွန်းထုတ်ပါတယ်။ဆော်ဒီအာရေဗျဘက်ကရှင်းလင်းချက်တွေမျိုးစုံထွက်လာတဲ့အပေါ်နိုင်ငံတကာအတိုင်းအဝိုင်းဘက်ကတန်းတရားဖြစ်နေကြပြီးဆော်ဒီအင်ရှိဇန်မင်သားမိုဟာမက်ဘင်ဆယ်မန်ကကက်ရှိုဂီကိုတပ်ဖို့ညွှန်ကြားခဲ့တာလို့လဲစွပ်စွဲထားကြပါတယ်ရှင်။
တူရကီနိုင်ငံဆော်ဒီကောင်စစ်ဝင်ရုံးမှာဆော်ဒီအာရေဗျအစိုးရကိုဝေဖန်သူသတင်းတော့ဂျမောကာရှိုဂီထိတ်လန့်တုံလုပ်ဖွဲ့တပ်ဖြတ်ခံရပြီးတဲ့နောက်သတင်းသုံးပါတိတိအကြားဒီကနေ့အင်္ဂါနေ့မှာတော့ဆော်ဒီအာရေဗျယင်းနီးမြုံနယ်မှုညီလာခံကိုစီစဉ်ထားတဲ့အတိုင်းစတင်လိုက်ပါပြီ။ကာရှိုဂီတေဆုံးရမှုနဲ့ဆော်ဒီအာရေဗျဘက်ကဘာတွေဖြစ်ခဲ့လဲဆိုတာကိုအမျိုးမျိုးပြောင်းပြီးရှင်းလင်းနေတာတွေကိုတုံ့ပြန်တဲ့အနေနဲ့ထင်ရှားတဲ့စီးပွားရေးခေါင်းဆောင်တွေအစိုးရတာဝန်ရှိသူတွေအများပြားကတော့ဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယတ်မှာကျင်းပတဲ့အနာဂတ်ယင်းနီးမြုံနယ်မှုညီလာခံကိုမတက်ချပါဘူး။အမေရိကန်မန္တလေးဝန်ကြီးစတီဗ်မနူရှင်နိုင်ငံတကာငွေကြေးရမငွေအဖွဲ့ IMF အကြီးအကဲခရစ်စတင်းလဂါနောက် JP Morgan Chase တို့လိုလုပ်ငန်းကြီးတွေကအကြီးအကဲတွေလည်းညီလာခံကိုမတက်ခဲ့ကြပါဘူး။ယင်းထုတ်လုပ်တဲ့ Saudi Arabia နိုင်ငံရဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုကိုအထောက်အကူဖြစ်စေရေးနိုင်ငံသားယင်းဒီမြုံနယ်မှုတွေကိုဆွဲဆောင်နိုင်ဖို့အင်ရှိဇန်မင်းသားမိုဟာမက်ဘင်ဆာမန်ကဒီညီလာခံတွေကိုစီစဉ်တာပါ။ဒါပေမဲ့ဒီနေ့ညီလာခံမှာတော့နိုင်ငံတကာရဲ့တုံ့ပြန်မှုတွေကြောင့် အောင်မြင်စီကားခဲ့တဲ့အရင်နှစ်ညီလာခံတဲ့ရှင်တော့တိတ်ကိုကွဲလက်ခဲ့ပါတယ်ထင်ရှားတဲ့ sorry စီးပွားရေးလုပ်ငန်းရှင်မြို့သမီးလုပ်နာအိုလိုင်ကတော့ခါရှိုဂီတပ်ဖြတ်ခံမှုကသူတို့ရဲ့ယဉ်ကျေးမှုနဲ့ဖီလာစန့်ကျင်ဖြစ်နေတယ်လို့ဒီကနေ့ညီလာခံအဖွဲ့မှပြောဆိုပြီးနိုင်ငံကိုကာကွယ်သွားခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်တော်စုကိုဥတီလာနေတဲ့ရွှေပြောင်းအခြေချသူတွေဟာနိုင်ငံကိုကျူးလွန်တိုက်ခိုက်တာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။အဲ့ဒီရွှေပြောင်းအခြေချဖို့ကြိုးစားသူတွေထဲမှာအလွန်ကိုစိုးတဲ့သူတချို့ပါတယ်လို့လည်းတက်ဆက်စ်ပြည်နယ်ဟျူစတန်မြို့မှာလှုပ်တဲ့လူထုစုဝေးပွဲအတွင်းသမ္မတထရန့်ကထပ်ခါတလဲလဲပြောဆိုခဲ့ပါတယ်။သမ္မတထရန့်ကသူ့အနေနဲ့တက်ဆက်စ်ပြည်နယ်အုပ်ချုပ်ရေးမှု Grash Airport နဲ့ဒီလူတွေအကြောင်းကိုပြောခဲ့ပြီးတက်ဆက်ပြည်နယ်အနေနဲ့ဒီလူတွေတိုင်းပြည်တွေဝင်လို့မရအောင်ကာကွယ်ဖို့နောက်ထပ်တတိုင်းတစ်မျိုးကိုတိဆောက်သွားမှာဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ဒီမတိုင်ခင်အစောပိုင်းကတော့အမေရိကန်ပြည်ထောင်စုအနေနဲ့အမေရိကတိုက်အလဲပိုင်းနိုင်ငံ၃နိုင်ငံကရွှေပြောင်းအခြေချသူတွေကိုသူတို့နိုင်ငံတွေကနေထွက်ပြီးအမေရိကန်နိုင်ငံကိုတရားမဝင်ဝင်ရောက်မလာနိုင်အောင်မလုပ်နိုင်တဲ့အတွက်ဒီနိုင်ငံတွေကိုပေးနေတဲ့နိုင်ငံခြားအကူအညီတွေကိုတိတိတသား short ချဖြတ်တောက်တာတွေကိုအခုကစပြီးလုပ်မယ်လို့ပြောဆိုခဲ့ပါတယ်။အလဲအမေရိကန်နိုင်ငံတွေကရွှေပြောင်းအခြေချသူထောင်ပေါင်းများစွာဟာတင်းနှင်းလာနေကအမေရိကန်နယ်စပ်ကိုဥတီပြီးတော့ဆက်လက်သွားနေကြပြီးသူတို့ရဲ့အဆိုအရတော့နိုင်ငံတွင်းမှာဘလို့မှတီးမခံနိုင်လောက်တဲ့အကြမ်းဖက်မှုတွေနဲ့ဆင်းရဲမွဲတေမှုတွေကနေလွတ်မြောက်နိုင်ဖို့အခုလိုထွက်လာကြတာဖြစ်တယ်လို့ပြောဆိုထားကြပါတယ်ရှင်
။ပြင်းအားဆင့်လေးရှိတဲ့ Hurricane Monday Weller ကဒီကနေ့အင်္ဂါနေ့နေ့ခင်းပိုင်းလောက်မှာမက္ကဆီကိုနိုင်ငံရဲ့ Pacific ကမ်းရိုးတန်းကိုဝင်ရောက်လာမယ်လို့ American မိုးစလပညာရှင်တွေကပြောဆိုလိုက်ပါတယ်။ Hurricane Monday Weller ကလေတိုင်းနှုန်းတစ်နာရီကို260 km/h နှုန်းရှိနေတယ်လို့လည်း American Hurricane Monday စောင့်ကြည့်ရေးစင်တာကပြောဆိုပါတယ်။ဝယ်လာဟာရီကိန်းမုန်တိုင်းဝင်ရောက်လာနေချိန်မှာပဲမနေ့တလနေ့ညမှာတော့ဈေးဆိုင်ပိုင်းရှင်တွေကအဆိုင်ရတကားတွေပြင်ပေါက်တွေကိုသစ်သားတွေနဲ့ခါရန်နေကြသလိုအများပြားကတော့ရေဝဲပြီးတော့ထိုးလောင်နေကြပါတယ်မုန်တိုင်းဝင်မဲ့ဒေသကနေရှောင်ကြသူတွေလည်းတက်ကပန်မြို့ကခီးတဲ့တင်ကားတွေနဲ့ထွက်ခွာနေကြပါတယ်ဟာရီကိန်းမုန်တိုင်းကဒေသတွင်းကကမ်းခြေတစ်တွေအနီးကိုဝင်ရောက်တိုက်ခတ်မယ်လို့မျှော်လင့်ထားကြပါတယ်မုန်တိုင်းကြောင့်ဆင်နာလိုဝါနာရယေဂျာလစ်ကိုပြည်နယ်မှာလည်းမိုးရေရင်15စင်တီမီတာကနေ45စင်တီမီတာအထိရောက်ရှိနိုင်ပြီးတော့တောင်ပေါ်ဒေသတွေမှာတော့မြေပြိုရာတွေဖြစ်နိုင်တယ်လို့မိုးစလပညာရှင်တွေကသတိပေးထားပါတယ်။ဝယ်လမုန်တိုင်းကြောင့်လိုင်းချပြီးအနယ်ရှိတဲ့မုန်တိုင်းဒီရေတက်လာနိုင်တယ်လို့လည်းခန့်မှန်းထားပါတယ်ခင်ဗျာ။
American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5ကီလိုမီတာ70 kHz 10683ည5ကီလိုမီတာ19 kHz 15565နဲ့5ကီလိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ရိုဟင်ဂျာမွတ်စလင်တွေအပေါ်ကြမ်းကြုတ်ရစတဲ့အကြမ်းဖက်မှုတွေကိုကြီးကြပ်ခဲ့ကြသူတွေအဖြစ်ဆွဆွဲချက်နဲ့မြန်မာစစ်တပ်ထိတ်တန့်ရရှိခြင်း၅ဦးကိုဩစတြေးလျကဒီကနေ့အင်ကာနီမှာခရီးသွားလာခွင့်နဲ့ဗန္ဒာရေးဆိုင်ရာဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ပါတယ်။တပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတဲ့မြန်မာစစ်တပ်ရရှိ၅ဦးကိုပြစ်မှတ်ထားဗန္ဒာရေးဆိုင်ရာဒဏ်ခတ်ပိတ်ဆို့မှုနဲ့ခရီးသွားလာခွင့်တားမြစ်မှုတွေကိုချမှတ်တဲ့အကြောင်းဩစတြေးလျနိုင်ငံခြားရေးဝန်ကြီးမရီစပိန်ကကြေညာချက်ထုတ်ပြောဆိုပါတယ်ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောဗိုလ်ချုပ်မောင်မောင်စိုးဗိုလ်မှူးချုပ်တန်းဦးဗိုလ်မှူးချုပ်အောင်အောင်နဲ့ဗိုလ်ချုပ်ခင်မောင်စိုးတို့ကိုတန်းခတ်ပိတ်ဆို့မှုချမှတ်တဲ့အကြောင်းလေးတီးခြားထုတ်ပြန်ထားပါတယ်ပြည်တံခံရတဲ့ပုံကိုယ်တွေနဲ့ငွေကြေးဆိုင်ရာပတ်သက်ဆွံ့နှံမှုလုပ်တဲ့ကုမ္ပဏီတွေအနေနဲ့ဒေါ်လာ1,000,000ဒံကျေးပေးဆောင်ရမှာဖြစ်တယ်လို့လူပုံကိုယ်တွေအနေနဲ့တော့ထောင်ဒဏ်10နှစ်ကြားခံရမယ်လို့လည်းဖော်ပြထားပါတယ်အမေရိကန်ပြည်ထောင်စုဘက်ကလည်းဒီထိတ်တန့်စစ်တပ်ရရှိကြီးတွေအပေါ်ပြီးခဲ့တဲ့ဩဂုတ်လမှာပြစ်ဒဏ်ခတ်ထားတာဖြစ်တယ်လို့ဥရောပသမ္မတဘက်ကတော့ဇွန်လတည်းမှာဒဏ်ခတ်ပိတ်ဆို့မှုချမှတ်ထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲကနေလူပေါင်းသိန်းနဲ့ချီပြီးထွက်ပြေးရမှုဟာမြန်မာစစ်တပ်ရဲ့မျိုးတုံးရှင်းလင်းရေးရည်ရွယ်ချက်ပါတဲ့လုပ်ရကြောင်းလို့မြန်မာဆိုင်ရာကုလသမဂ္ဂအချက်လက်ရှာအဖွဲ့ကဆွဆွဲခဲ့ပြီးမြန်မာစစ်တပ်အခြေခံဗိုလ်ချုပ်မှူးကြီးမြောင်လှိုင်အပါအဝင်တခြားစစ်တပ်အရာရှိကြီး၅ဦးတို့ကိုနိုင်ငံတကာဥပဒေတွေနဲ့တရားစွဲဆိုနိုင်ဖို့လည်းတိုက်တွန်းထားတာပါကုလသမဂ္ဂအချက်လက်ရှာအဖွဲ့ကတဖက်သက်ဆန်တယ်လို့ပြောဆိုပြီးမြန်မာဘက်ကတော့အစီရင်ခံစာကိုပေးချပါတယ်ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်တင်ခံမထားတဲ့မြန်မာနိုင်ငံကထွက်ပြေးရသူတွေကိုတော့ပြန်လည်ခံမယ်လို့ပြောဆိုထားပါတယ်ရှင်
ရုရှားနိုင်ငံနဲ့ချုပ်ဆိုခဲ့တဲ့အဓိကကြားတဲ့လက်နက်ထိန်းချုပ်ရေးသဘောတူစာချုပ်ဟာအဆုံးသတ်လာနိုင်ပွဲရှိတယ်လို့အမေရိကန်မျိုးသားလုံခြုံရေးချန်ပီဂျွန်ဘောလ်တန်ကပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါနယ်ထရမ့်အနေနဲ့1989ခုနှစ်ကချုပ်ဆိုခဲ့တဲ့တာလတ်ပစ်နျူကလ িয়ার လက်နက်ထိန်းချုပ်ရေးသဘောတူစာချုပ်ကနေဘာကြောင့်နှုတ်ထွက်ခြင်းလဲဆိုတာကိုရှင်းပြဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့မော်စကိုမြို့မှာဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်။သမ္မတထရမ့်ကတော့ရုရှားနိုင်ငံဟာဒီသဘောတူညီချက်ကိုချိုးဖောက်တယ်ဆိုပြီးတော့ဆွဆွဲပါတယ်ကျွန်တော်အနေနဲ့ကတော့ဒီသဘောတူစာချုပ်ကနေနှုတ်ထွက်တာကပြဿနာဖြစ်စေတယ်လို့မထင်ပါဘူး။ရုရှားကဒီစာချုပ်ကိုချိုးဖောက်နေတာကသာပြဿနာဖြစ်တယ်လို့ထင်ပါတယ်။စာချုပ်ကိုချိုးဖောက်တယ်လို့မထင်တဲ့သူကိုစာချုပ်ပါအချက်တွေတိုင်းလိုက်နာဖို့လုပ်လို့တော့မရနိုင်ဘူးလို့ Mr. Bolton ကရုရှားနိုင်ငံရဲ့ Commerce Set သတင်းစာကိုပြောကြားပါတယ်။တခြားနိုင်ငံတွေကလည်းဒုံးကြီးတွေတိစောက်လာနေတဲ့ဒီကနေ့ကမ္ဘာလုံခြုံရေးအခြေအနေတွေကြောင့်စေးတိုက်ပွဲကာလနိုင်ငံသဘောတူစာချုပ်ဟာလက်ရှိအခြေအနေနဲ့စီရော်မှုမရှိတော့ဘူးလို့ယုံကြည်ကြောင်းသူကပြောပါတယ်။1989 INF သဘောတူစာချုပ်ကိုတော့ဆိုဗီယက်ကောင်းဆောင်မီခေးလ်ဂူဘော့ချော့နဲ့ကွလွန်သားဖြစ်တဲ့အမေရိကန်သမ္မတဟောင်းရော်နယ်ဒ်ရီဂန်တို့ကလက်မှတ်ရေးထိုးခဲ့ကြတာပါ။ဒီစာချုပ်အရအမေရိကန်နဲ့ရုရှားနိုင်ငံလုံးအနေနဲ့ကီလိုမီတာ900ကနေ9000အထိမြေပြင်ကနေပစ်လွတ်နိုင်တဲ့နျူကလ িয়ার ဒုံးကျည်တိစောက်တာစမ်းသပ်တာနဲ့တူလောင်တာတွေမလုပ်ဖို့တားမြစ်ထားပါတယ်ခင်ဗျာ။
2016အမေရိကန်ရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နှောက်ယှက်မှုကြောင့်ရွေးကောက်ပွဲရလက်အပေါ်ထိခိုက်မှုမရှိပေမဲ့လို့လဲအယုံကြည်မဲ့သွားစေတယ်လို့ရုရှားတာဝန်ရှိသူတွေကိုပြောဆိုခဲ့တဲ့အကြောင်းအမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်ကပြောဆိုလိုက်ပါတယ်။1989ခုနှစ်လက်နက်ထိန်းချုပ်ရေးသဘောတူညီချက်ကအမေရိကန်တို့နှုတ်ထွက်ဖို့သမရရဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးရုရှားခေါင်းဆောင်တွေနဲ့ဆွေးနွေးဖို့အမျိုးသားလုံခြုံရေးအကြံပေးဘော်တန်ကရုရှားကိုရောက်နေတာဖြစ်ပါတယ်။
တရုတ်နိုင်ငံပြည်မကြီးကိုဟောင်ကောင်မကာအိုနဲ့ချိတ်ဆက်ပြီးတဲ့ကမ္ဘာအရှိဆုံးသမုဒ္ဒရာဖြတ်ကူးတဲ့တရားကိုတရုတ်နိုင်ငံကဖွင့်လှစ်လိုက်ပါတယ်။ဒါဟာတရုတ်စိုးရအနေနဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒစိမ့်တရားနယ်မြေတွေပေါ်မှာတင်းတင်းကြပ်ကြပ်ထိန်းချုပ်လာတဲ့နောက်ဆုံးလက္ခဏာတစ်ရက်လည်းဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းဖင်နဲ့အိမ်မျိုး၃ခုကခေါင်းဆောင်တွေဇူဟိုင်းမြို့မှာပြုလုပ်တဲ့တရားဖွင့်ပွဲကိုတက်ရောက်ဖွင့်လှစ်ခဲ့ကြတာပါ။အမေရိကန်ဒေါ်လာ20ဘီလီယံတန်ဖိုးရှိပြီးတော့54ကီလိုမီတာရှိတဲ့ဒီတရားဟာစီမံကိန်းဟာပလဲမြဝချုံမော်ဒေသကိုဖြတ်ပြီးတော့ဇူဟိုင်းမြို့ကနေဟောင်ကောင်ရဲ့စီးပွားရေးအချက်အချာနေရာနဲ့မကာအိုကလောင်းကစားရုံတွေကိုချိတ်ဆက်ပြီးတာဖြစ်ပါတယ်။ဒီတရားစီမံကိန်းမှာပင်လယ်ရေအောက်ထက်ကိုနိုင်ငံအုပ်နဲ့ဖြတ်တဲ့အပိုင်းတစ်ခုလည်းပါဝင်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကကြေညာပေးခဲ့တာပါ။ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamish.voanews.com မှာထုတ်လွှင့်ခြင်းနဲ့တပြေညီတည်းနားဆင်နိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မနဲ့အရင်ဆုံးစပါမယ်။တူရကီမှာရှိတဲ့ဆော်ဒီကောင်စီဝင်ရုံအတွင်းအတွင်းတရင်ထောက်ဂျမဲလ်ကာရှိုဂီအသက်ခံရတာနဲ့ပတ်သက်ပြီးအထောက်အထားတွေထွက်လာတာနဲ့အတူတူရကီစုံစမ်းရေးမှုတွေကတော့ဒီဖြစ်ရပ်အတွက်ဆော်ဒီအာရေဗျနိုင်ငံကို PR တိုးမြင့်ပေးနေပါတယ်။ Washington Post တရင်ထောက်ဘလို့ဖြစ်ပြီးဘလို့အသက်ခံရတယ်ဆိုတာကိုစုံစမ်းဖော်ထုတ်ဖို့အရေးတကြီးလိုအပ်နေတယ်လို့လည်းဥရောပခေါင်းဆောင်တွေကပြောနေပါတယ်။တူရကီသမ္မတရက်ဆစ်တိုင်ယစ်အာရဝန်ကတော့ဒီအသက်ခံရမှုကိုဖော်ထုတ်သွားမယ်လို့အင်ကာနေတုန်းကသူ့ရဲ့မိန့်ခွန်းတစ်ခုမှာကတိပေးပြောဆိုသွားပါတယ်။ PO တရင်ထောက်စီနီစိန်ရေးသားပေးပို့တဲ့တရင်ကိုကုသညုံကပြောပြထားပါတယ်ရှင်
။တရင်သမားဂျမဲလ်ကရှိုဂီတက်ခံရတာနဲ့ပတ်သက်ပြီးတော့နေ့စဉ်လိုလိုပဲထူးခြားခြားတရင်တွေထွက်ထွက်လာပါတယ်။တင်းလာနေတုန်းကတော့ဒီတူရကီကထုတ်ပြန်တဲ့ဗီဒီယိုမှတ်တမ်းတစ်ခုမှာဆော်ဒီတူကရှိုဂီလိုဟန်ဆောင်ပြီးတော့ကရှိုဂီဝစ်ထားတဲ့ဝစ်စုံနဲ့ကောင်စစ်ဝင်ယုံတွေကထွက်လာတာကိုမြင်ကြရပါတယ်။ကရှိုဂီဟာအော်တိုဘာလ2ရက်နေ့မှာရဲစစ်ဆက်ညှဉ်းပန်းတပ်ဖြတ်ခံရပြီးတော့သူ့ရဲ့ရုပ်လောင်းလဲအပိုင်းပိုင်းအဆဆဖြတ်တောက်ခံခဲ့ရတယ်လို့တူရကီဘက်ကပြောပါတယ်။ကရှိုဂီဟာကောင်စစ်ဝင်ယုံထဲမှာတပ်ဖြတ်ခံခဲ့ရတယ်ဆိုတာကိုဆော်ဒီဘက်ကဝန်ခံပေမဲ့ကျန်နေတဲ့သူ့ရဲ့ရုပ်လောင်းဘာမှရှိလဲဆိုတာကိုတော့ဆော်ဒီဘက်ကမပြောသေးပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဆော်ဒီအင်ရှေ့မင်သားမိုဟာမက်ဘင်ဆယ်မန်နဲ့တင်းလာနေတော့ငါသူစကားပြောခဲ့တယ်လို့သတင်းတောက်တွေကိုပြောပါတယ
်။ We have people over in Saudi Arabia now.
ဆော်ဒီနိုင်ငံဘက်မှာလည်းကျွန်တော်တို့လူတွေရှိနေပါတယ်။တူရကီမှာလည်းထိတ်တန့်ပုံကိုယ်တွေရှိပါတယ်။ဒါကြောင့်ဘာတွေဖြစ်ခဲ့လဲဆိုတာစောင့်ကြည့်နေပါတယ်။မနေ့ပြန်ဆိုရင်ဒီထက်ပိုပြီးသိရမှာပါ
ဂျာမန်ဝန်ကြီးချုပ်အန်ဂယ်လာမာကဲကလည်းဒီတပ်ဖြတ်မှုကိုပြင်းထန်တဲ့တုံ့နှုံရှုံချလိုက်ပြီးတော့ဒီအတွက်ကြိုးဆက်ခံရမယ်ဆိုပြီးတော့သတိပေးပြောခဲ့ပါတယ
် Also as the mother
ဘာဖြစ်ခဲ့တယ်လဲဆိုတာတဲတဲကွဲကွဲသိရဖို့အရေးတကြီးလိုအပ်နေပါတယ်ဒီကိစ္စဘယ်လိုဖြစ်တယ်လဲရှင်းရှင်းလင်းလင်းဖြစ်ဖို့ဘယ်သူတွေလက်ချက်ဖြစ်တယ်ဆိုတာသိဖို့လိုပါတယ်အခုလိုအခြေအနေမျိုးမှာလက်နက်တင်ဖို့ရောင်းလာမျိုးမလုပ်ဖို့ပြောဆိုကြတာကိုကျွန်မသဘောတူပါတယ
်ဒါပေမဲ့လည်း sorry ကိုလက်နက်ရောင်းချမှုပိတ်ပင်ဖို့ကိစ္စသူ့အနေနဲ့ပြင်ဆင်ထားတာမရှိဘူးလို့သမ္မတထရမ့်ကတော့ပြောနေပါတယ်ဒီလူသက်မှုနဲ့ပတ်သက်ပြီးတော့ဝေဖန်ရှုံ့ချမှုတွေကျေလောင်နေပြီးတော့ဆော်ဒီဘက်ကတခခုဖုံးကွယ်လိမ့်ညာမှာကိုလည်းအားလုံးကစိုးရိမ်တကြီးရှိနေပါတယ်ကျွမ်းကျင်သူတချို့ကတော့ဘာတွေဘလို့ဖြစ်ခဲ့တယ်လဲဆိုတာဖော်ထုတ်နိုင်ဖို့အတွက်တူရကီသမ္မတရီဆက်ပ်တေယက်အာဒူဂန်ပေါ်မှာတည်နေတယ်လို့ဆိုပါတယ်သူရထားတဲ့သတင်းအချက်အလက်ကိုကြိုင်ပြီးတော့အခြားသူတို့အတွက်အကျိုးရှိတာတခခုလုပ်သွားမှာကိုလည်းစိုးရိမ်ကြပါတယ် ဆော်ဒီအစိုးရဘက်ကတခုခုဆွဲဆောင်ပြီးတော့ညှိနှိုင်းသွားမှစိုးရိမ်စရာရှိတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဟောင်းလီယိုပန်နီတာကပြောပါတယ
် On the one hand he could work out some kind of arrangement with Saudi Arabia
ဘာလို့ဖြစ်ခဲ့လဲဆိုတာနဲ့ပတ်သက်လို့လက်မခံနိုင်စရာစင်ကြီးစင်လက်တွေထွက်လာပြီးဆော်ဒီနဲ့ညှိနှိုင်းသဘောတူညီချက်ယူသွားတာလည်းတစ်ဖက်မှာဖြစ်လာနိုင်ပါတယ်အရင်ကာလတချို့ကိုပြန်ကြည့်ရင်တူရကီအနေနဲ့ဆော်ဒီဘက်ကစီးပွားရေးအကူအညီတွေကိုအပြန်အလှန်ရယူသွားခဲ့တာမျိုးရှိပါတယ်။ဒါဟာဖျားယောင်းနိုင်တဲ့နည်းလမ်းတစ်ခုဖြစ်လာနိုင်ပါတယ
်။ဒါပေမဲ့လည်းကရှုကီတက္ကာမှုနဲ့ပတ်သက်ပြီးတော့သူ့အနေနဲ့တော့အမှန်တိုင်းကိုဖော်ထုတ်သွားမယ်လို့အင်ကာနီကသူ့ရဲ့ပါတီကိုပြောတဲ့မေကွန်းနဲ့မှာဒီတူရကီသမ္မတအာဒူဂန်ကပြောဆိုသွားခဲ့ပါတယ်ခင်ဗျာ
။ကိုသားညုံပါရှင်အခုတော့ဒီကနေ့ည9:00နာရီတိုင်းလေးလိုက်အစီအစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်အောင်ပါ။
တော်ရှိမှန်ခင်ဗျာအရပ်ဖတ်လူမှုအဖွဲ့အစည်းတွေလူမှုအခြေပြုလူမှုအဖွဲ့တွေအကောင့်ခိုင်မာမှုဆိုတာဟာဒီမိုကရေစီစနစ်စိတ်ချခိုင်မာစေဖို့အကြောင်းအရာတစ်ခုလည်းဖြစ်ပါတယ်။ဒါကြောင့်လည်းပဲဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာအရပ်ဖတ်လူမှုအဖွဲ့အစည်းတွေအကောင့်ခိုင်မာတဲ့အနေအထားကိုခုရောက်လာပြီလို့ဆိုနိုင်ပါသလား။နောက်အုပ်ချုပ်ရေးအာဏာပိုင်တွေဘက်ကရောဒီအရပ်ဖတ်လူမှုအဖွဲ့တွေပေါ်မှာဘယ်လိုသဘောထားရှိလဲ။ဒီအရပ်ဖတ်လူမှုအဖွဲ့တွေနဲ့အာဏာပိုင်တွေရဲ့ဆက်ဆံရေးတစိတစောင်းကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြပါမယ်။ပါဝင်စတူဒီယိုမြန်မာလူရဲသရရှင်နေအနေနဲ့ view မြန်မာပိုင်းကိုကိုယ့်ရဲ့ telephone number တွေကြိုပြပို့ထားမယ်ဆိုရင် daily life အစီအစဉ်လွှင့်တုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ် view မြန်မာပိုင်းရဲ့ phone number က12323822554ဖြစ်ပါတယ် email လိပ်စာကတော့ burmese@viewnews.com ဖြစ်ပါတယ
်ဒီကနေ့ည9:00နာရီတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ဖတ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့ပြည်တွင်သတင်းတွေပဲဆက်ရအောင်ပါမြန်မာနိုင်ငံအမော်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေမရုပ်သိမ်းဖို့အတွက် EU လို့ခေါ်တဲ့ဥရောပသမဂ္ဂကိုမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CTUM ကတောင်းဆိုထားပြီးအဲ့ဒီလိုရုပ်သိမ်းလိုက်မယ်ဆိုရင်ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းနဲ့အထက်ချုပ်အလုပ်သမား၄သိန်းလောက်ကိုထိခိုက်လာနိုင်ကြောင်းလည်းဝေဖန်ထောက်ပြထားပါတယ်။မကြာခင်ရက်ပိုင်းအတွင်း EU ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုလာဖို့ပြင်ဆင်နေချိန်မှာအခုလိုတောင်းဆိုလိုက်တာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွေရေးချိုးဖောက်မှုတွေရှိတယ်ဆိုတော့ဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံအပေါ်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးတွေရုပ်သိမ်းရေးမြုပ်သိမ်းရေးကို EU ခေါ်ဥရောပတမကကဆုံးဖြတ်ဖို့ရှိနေပါတယ်ဒီလကုန်ပိုင်းမှာလာရောက်မဲ့ဥရောပတမကရဲ့နိုင်ငံတကာရေးရာနဲ့ကုန်သွယ်ရေးရာပူးပေါင်းအဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်မှာသက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ဆုံးဖြတ်နိုင်တယ်လို့ EU တာဝန်ရှိသူတွေကပြောဆိုထားပါတယ်ဥရောပတံပတ်ကရဲ့နိုင်ငံတကာရေးရာနဲ့ကုန်သွယ်ရေးရာအဖွဲ့ဟာဒီလ28ရက်နေ့မှာမြန်မာနိုင်ငံကိုရောက်ရှိပြီး30ရက်နေ့မှာစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကဝန်ကြီးတွေနဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့နိုင်ငံတကာတန်တမန်တွေအထည်ချုပ်လုပ်ငန်းရှင်တွေနဲ့လည်းတရားတွေ့ဆုံဖို့ရှိနေပါတယ်မြန်မာနိုင်ငံလုံးဆိုင်ရာအလို့သမားတမတ်ကများအဖွဲ့ချုပ် CTUM ရဲ့ဥက္ကဋ္ဌဦးမောင်မောင်ကအတွင်ကူပြောင်းရေးကာလမှာရခိုင်အရေးကြောင့်ဒီလိုအထူးခွင့်ရေးတွေရုပ်သိမ်းမှာကိုသဘောမတူကြောင်းအခုလိုပြောပါတယ
်ကျွန်တော်တို့ကသဘောမတူပါဘူးကျွန်တော်တို့ကနိုင်ငံနေတဲ့ပေါ် transition ပြီးရပေါ့နော် democratic transition ဖြစ်နေတဲ့အချိန်မှာဒီနေရာလေးတစ်ခုကိုကြည့်ပြီးတော့ပြောလို့မရဘူးခင်ဗျာကျွန်တော်က democratic transition ဆိုတာ democracy ပြောင်းဖြစ်လာဖို့အတွက် foundation တွေအများကြီးချတာပေါ့နော်လူတိုင်းဝမ်းနဲ့မှာလောက်ရတာရှိတယ်လူသမားတမက်ကလောကမှာအတွက်ကိုကျွန်တော်သင်တန်းနေသွားနေရတာရှိတယ်။နောက်တစ်ခါညီငယ်ချင်းနဲ့ပတ်သက်လို့ peace process ပေါ့နော်။ပန်လောင် peace process ကိုသွားနေရတာရှိတယ်။ဆိုတော့အဲ့ဒါတွေက process တွေကလုပ်ငန်းစဉ်တွေ။ဒီတစ်ခါတည်းပြော project မဟုတ်။အဲ့ဒီလုပ်ငန်းစဉ်တွေကို EU ကကြီးဖို့တင်ပါတယ်။နေမို့လို့ရှိရင်ဒီလုပ်ငန်းတွေအားလုံးကနောက်ပြန်ဆုတ်သွားမယ်။အဲ့တော့နိုင်ငံကအများကြီးနှက်နာသွားမယ်ဆိုတာကိုကျွန်တော်ပြောတယ်
ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးကိုရုပ်သိမ်းလိုက်ရင်အထည်ချုပ်အလို့သမား၄သိန်းကျော်ဟာတရားမဝင်လုပ်ငန်းတွေကိုရောက်ရှိသွားနိုင်ကြောင်းလည်းထောက်ပြထားပါတယ
်နောက်တစ်ခါအလို့သမားတမက်ကအနေနဲ့ကတော့ကျွန်တော်တို့ရဲ့အခုပုဂ္ဂလိကအထည်ချုပ်လုပ်ငန်းမှာလူ၄သိန်းလောက်ရှိတာပေါ့ဗျာအဲ့လူ၄သိန်းကဘာဖြစ်သွားမလဲဟိုကျွန်တော်နိုင်ငံမှာ GDP မှာနံပါတ်2ဖြစ်လာတာကဒီ CMP ကမ်းလက်လုပ်ငန်းပေါ့ဗျာအဲ့တော့အထည်ချုပ်လုပ်ငန်းကိုကျွန်တော်တို့ကတွားတက်လိုက်ရင်အဲ့ဒီလူတွေရဲ့အနာဂတ်ပေါ့ဒီအဲ့လူလေးသိန်းနဲ့သူတို့ရဲ့မိသားစုတွေဘာဖြစ်သွားမလဲဟိုလွန်လွန်နဲ့ပြောရရင်ရွှေပြောင်းလူသမားဖြစ်သွားမှာပေါ့နော်ဒါပေမဲ့ရွှေပြောင်းလူသမားဆိုတာလေအနည်းဆုံးဖြစ်တဲ့ထိုင်းနဲ့မလေးရှားနိုင်ငံတွေကရောဒီလူတွေအားလုံးလက်ခံနိုင်မှာမလားလက်မခံနိုင်ရင်ကျွန်တော်တို့က green market area တွေဝင်သွားမလားဆိုတာအားလုံးကိုစဉ်းစားပြီးမှသာနေ EU ကဆုံးဖြတ်တဲ့လေဆိုတာမျိုးကျွန်တော်တို့ကပြန်ပြောထားပါတယ်
မြန်မာနိုင်ငံဆိုင်ရာအလုံသမားသမတ်ကများအဖွဲ့ချုပ် CTUM ရဲ့မူဝါဒရေးရာစာတမ်းကိုပြည်ရင်းထုတ် Global New Light of Myanmar သတင်းစာကတဆင့်လဲ EU အဖွဲ့ဝင်တွေကိုအိတ်ဖွင့်ပေးစာပေးပို့ထားပါတဲ့စမှုလုပ်ငန်းရှင်တဦးဖြစ်တဲ့ဦးမြတ်သိန်းအောင်ကတော့ EU ကကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးပေးတာကြောင့်အထက်ချုပ်လုပ်ငန်းဖွံ့ဖြိုးလာတာဖြစ်ပြီးဒီခွင့်ရေးကိုရုပ်သိမ်းလိုက်ရင်ပထမဆုံးနှစ်နာမှာအလုံသမားတွေဖြစ်ကြောင်းပြောပါတယ်
အဲ့တော့တရုတ်လုံကတော့တော်တော်ရော့သွားပါပါလေ။အဒီခွင့်ရရောက်ပေါ်မှာဒီလာပြီးရောဆက်ယုံနေများကြီးဖွင့်လိုက်တာလေ။အရင်ဆိုင်ကျင်လုံတော့ဆက်ယုံက50 60လောက်ပဲရှိပါတယ်။အခု450လောက်ဖြစ်သွားပြီ။အဲလုံငန်းကျဆင်းနေဆိုရင်တော့အဖွံ့ဖြိုးမှုနည်းသွားရင်ဒါလူလျှော့မှာပဲ။လူလျှော့ရလူမားပထမတိခိုင်မှာ။အလုပ်ရှင်ကလည်းဒီကြားထဲမှာတော့တခြားမကူရှာတခြားမကက်ကိုရအောင်ထိုးပေါက်ဖို့ဒါပဲရှိတာပဲ။ကိုဆက်ယုံပြိထားလဲတချို့တော့လည်းရှိမှာပေါ့။
မြန်မာနိုင်ငံဆိုင်ရာဥရောပသမ္မတကတမ်မတ်ကြီးခရစ်စတန်စပစ်ကတော့မြန်မာနိုင်ငံအပေါ်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးတွေကိုဥရောပသမ္မတကဘက်ကရုတ်သိမ်းမဲ့မြုပ်သိမ်းမှုဆိုတာဟာဆုံးဖြတ်ချက်တစ်စုံတရာမချသေးသလိုရှောင်လွှဲနိုင်တဲ့အခြေအနေဖြစ်ကြောင်းမကြသေးခင်က VOA နဲ့တည်ဆံတွဲဆုံမေးမြန်းစင်မှာပြောဆိုထားပါတယ
်။ကိုမိုးစောပါရှင်အခုတော့တည်ဆုံမေးမြန်းခန်းတင်ပြပါမယ်။နိုဝင်ဘာမှာ3ရက်တာကျင်းပမယ့်ကြားဖြတ်ရွေးကောက်ပွဲပေါ်လူရုရဲ့အယုံဆိုင်မှုဟာတက်ဆိုင်ရာဒေတာကနိုင်ငံရေးပါတီရဲ့လှုပ်ရှားမှုနဲ့လူရုရဲ့အခြေအနေပေါ်မူတည်ပြီးတော့ကွဲပြားပေမဲ့ပြည်သူအများစုရဲ့နိုင်ငံရေးအပေါ်စိတ်ဝင်စားမှုကတော့လျော့မသွားဘူးလို့လှုပ်ပေါင်းတဲ့ Democratic Party ဥက္ကဋ္ဌဦးအောင်မိုးစောနဲ့ပြည်သူပါတီဒုတိယကောင်ဆောင်ဦးရဲနိုင်တို့ဦးရဲနိုင်အောင်တို့ကတုံ့တက်ပါတယ်။လူပောင်တိဒီမိုကရက်တစ်ပါတီဟာမြင်းချံမြို့နယ်ကကိုယ်စားလှယ်တူဝင်ရောက်ရှင်ပြိုင်များဖြစ်ပြီးပြည်သူပါတီကတော့မကွေတိုင်းဒေသကြီးမင်းမူးမြို့နယ်ကတတိပုဂ္ဂလကိုယ်စားလှယ်တူကိုဝန်းရံကူညီပေးမှာဖြစ်ပါတယ်။ဦးအောင်မိုးစောနဲ့ဦးရဲနိုင်အောင်ကိုကိုသိန်းထိုက်ဦးကရန်ကုန် VOA မြန်မာပိုင်းဌာနရုံးခွဲမှာတွေ့ဆုံမေးမြန်းထားပါတယ်
။ကိုအောင်မိုးစောပဲကျွန်တော်စပြီးတော့မေးရမယ်။ဒီဂျာဘက်ရွေးကောက်ပွဲပေါ်မှာလူတွေရဲ့စိတ်ဝင်စားမှုအားနည်းတယ်။နောက်ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့သတင်းချက်လည်းရသင့်တယ်တော့မရဘူးဆိုပြီးတော့ဒီပြင်းကနေဝေဖန်တာမျိုးတွေရှိပါတယ်အဲ့တော့တကယ်တမ်းစိတ်ဝင်စားမှုအားနည်းသလားအခုဒီမဲဆွယ်စည်းရုံးဘွဲတွေမှာဝင်ပါတဲ့အခါမှာလူထုရဲ့တုံ့ပြန်မှုအခြေအနေလူထုကဒီရွေးကောက်ပြည်သူလူထုကဒီရွေးကောက်ပွဲပေါ်မှာဘယ်လိုသဘောထားရှိတော့တွေ့ပါလဲခင်ဗျာ
ကျွန်တော်မူလပေါ့နော်ဒီရွေးကောက်ပွဲဝင်မယ်လို့မဆုံးဖြတ်ခင်ဆုံးဖြတ်ပြီးကာစားမှာတော့ကျွန်တော်လည်းကုနာလို့ပဲကျွန်တော်ယူဆရတယ်ဟိုနိုင်ငံရေးအခြေအနေကြီးရလဲဤလဲလဲတော့ဟိုဒီရွေးကောက်ပွဲကိုလည်းလူတွေကစိတ်ဝင်စားမှာမဟုတ်ဘူးပေါ့နော်ကျွန်တော်အဲ့လိုယူဆရတယ်ဒါပေမဲ့လက်တွေ့ကျွန်တော်တို့ဒိုးတူဒိုးပေါ့တကယ်ဟိုကမ်ပိန်းတကယ်လှုပ်ကြည့်တဲ့အခါကျတော့လူတွေရဲ့စိတ်ဝင်စားမှုကတဖြည်းဖြည်းတက်လာလို့ကျွန်တော်ပြောရမယ်တဖြည်းဖြည်းတက်လာတယ်လို့ယူဆလို့ရတယ်ဆိုတော့အဲ့တော့ကျွန်တော်ဘာလို့သွားပြီးတော့သုံးသပ်မိတယ်လဲဆိုတဲ့အခါကျတော့တိတိချက်ကဒီဒေတာတစ်ခုမှာသမုတ်ဒီတိုင်းပြည်မှာပေါ့လုံနေနိုင်ငံရေးပါတီတွေကနိုင်ငံရေးအလုပ်ကိုဘယ်လောက်ထိလုပ်တယ်လဲမလုပ်ဘူးလဲအဲ့ဒီပေါ်မှာမူတည်ရလို့ထင်တယ်ရွေးကောက်ပွဲကာလကြာတဲ့အခါကျတော့အပြိုင်တွေလုပ်ရတာ哦အဲ့လိုဒီနိုင်ငံရေးပါတီတွေကလှုပ်လှုပ်ရှားရှားအပြိုင်လုပ်လာလေလူတွေရဲ့စိတ်ဝင်စားမှုကပိုတက်လာလေပဲဆိုတော့ခုနောက်ပိုင်းနေကျွန်တော်ရွာခြေရွာတွေသွားတဲ့အခါကျတော့ခြေရွာတော်တော်များများဟောပြောပွဲတွေလုပ်ခိုင်းတယ်ကျွန်တော်ကပထမပိုင်းတော့ဒီကို့အခြေအနေရပေါ့နော်ဒီပမ်ဖလက်တွေဝေတယ်သူအိမ်မှာစကားပြောဖို့လုပ်တယ်ဒါပေမဲ့ရောက်တိုင်းမှာရွာတော်တော်များများကဟောပြောပွဲတွေလုပ်ပေးပါသူတောင်းဆိုတယ်ပေါ့နော်ဟိုတကယ်ကျွန်တော်တို့ထဲထဲဝင်အလုပ်လုပ်တဲ့အခါမှာကျွန်တော်တို့လုပ်ရင်လုပ်သလောက်လူတွေကဟိုစိတ်ဝင်စားမှုပိုလာတယ်လို့ကျွန်တော်တော့ဟိုကျွန်တော်နားလဲမှုပေါ့ကျွန်တော်တွေ့ကြုံကအဲ့လိုပြောခြင်းတယ်သို့တော်လည်းပဲခုနဟိုဘလောက်ထိစိတ်ဝင်စားသလဲဆိုတာကတော့ကျွန်တော်လည်းအသေးချာခံမှန်းကက်တယ်ရွေးကောက်ပွဲနေ့မှာလူဘလောက်ထိ
မပေးတယ
်မပေးလဲအဲ့ပေါ်မှာမူတည်မထင်ပါဘူး
မဲလာပေးတဲ့လူရေတွေများမယ်လို့ပြောလဲလား
ကျွန်တော်ထင်တယ်50အဲ40 40 50အဲ့လောက်ပဲလို့ကျွန်တော်တော့ထင်တယ်သို့တော်လည်းအဲ့ဒါလည်းတကယ်တကဘာလုံးနဲ့ရှင်8 standard ကလည်းပဲနိုင်တဲ့ standard မဟုတ်ဘူး 40% လောက်ပါကျွန်တော်နားလည်မှုပေါ့နော
်ဦးရဲနေအောင်ဟောအခုဒီမဲဆွယ်စည်းရုံးမှုတွေလုပ်တဲ့ချိန်မှာလူတို့ကဒီရွေးကောက်ပွဲပေါ်မှာစိတ်ဝင်စားမှုအခြေအနေကိုဘယ်လိုသုံးသပ်ပါလဲ
ကျွန်တော်တို့ဝိုင်းရအားပေးနေတဲ့တတိပုဂ္ဂလကိုယ်စားလှယ်ဝေတဲ့မကွေးတိုင်းဒေသကြီးအမှတ်နှစ်ပေါ့တိုင်းဒေသကြီးအမှတ်နှစ်မဲဆန္ဒနယ်မှာစုစုပေါင်းကြီးရ80နဲ့80ရွာရှိတယ်။80နဲ့80ရွာကိုကျွန်တော်တို့ဒီမဲဆွယ်စည်းရုံးရေးဆင်းတဲ့အခါမှာကြီးရွာအားလုံးလူလူမှာစိတ်ဝင်စားတုံ့ပြန်။မှာတချို့ရွာတွေဆိုလို့ရှိရင်သူစာရေးပြိုရေးတခြားကိစ္စတွေရှိလို့အဲလူငယ်ပိုင်းလူလတ်ပိုင်းကအလုတ်သွားလုတ်နေရတော့ ရွာမှာကြံခဲ့တဲ့မိမတို့တက်ကြီးပဲဦးရူကလာပြီးနားထောင်နေမေခွန်းမေးတယ်ဆိုတော့ဒီကြီးပါ88ရွာရဲ့အတွေ့အကြုံကိုခြုံပြီးကျွန်တော်တို့ကကြည့်မယ်ဆိုရင်လူတို့ဒီနိုင်ငံရေးကိုစိတ်မစားဘူး။ဘာလို့သူတို့နေစဉ်ဘဝနဲ့နိုင်ငံရေးနဲ့ဆက်ဆက်နေရဆိုတာကိုစကလုံးအားဖြင့်မပြောတတ်တော့လေမပြောတော့လေပဲသူတို့လက်တွေ့ဘဝအရာသိနေတဲ့အတွေ့လူတို့ဟာနိုင်ငံရေးလှုပ်ရှားမှုနိုင်ငံရေးဒီလိုမဲဆွဲစည်းရုံးမှုတွေကိုစိတ်ဝင်စားရှိတယ်ဆိုတာတော့ကျွန်တော်တို့ကျင်းတည်ပေါက်ပြောနိုင်တယ်အဲ့တော့ဒါဒီပေါ်မှာအခြေခံပြောရရင်ပြည်သူလူထုဒီနိုင်ငံရေးပေါ်မှာစိတ်ကုန်သွားတယ်လို့တော့ကျွန်တော်မယူဆဘူးသို့တော့လက်ရှိအနေအထားအပေါ်မှာအာသူတို့အားမလို့အားမရဖြစ်နေတာတွေတော့ရှိတယ်ဒါကတော့ဟိုလက်ရှိအစိုးရဟိုအစိုးရတခုတည်းအပေါ်တော့ကျွန်တော်အပြစ်မတင်ပါဘူး။ဘာလို့ဆိုတော့ကျွန်တော်တို့ဒီနှစ်ပေါင်း80ကျော်เนาะကျွန်တော်တို့အတိတ်သမိုင်းခါတီးရဲ့အတိတ်သမိုင်းကနေရုံထွက်ရတဲ့အတွက်ဒီလိုအနေထားမျိုးမှာတော့ကျွန်တော်တို့ကပြဿနာပေါင်းစုံရင်ဆိုင်ရတယ်เนาะပြည်သူလူထုအနေနဲ့အခက်အခဲပေါင်းစုံရင်ဆိုင်ရတယ်။သို့တော့ကျွန်တော်ပြောနိုင်တာဒီပြည်သူလူထုဒီနိုင်ငံရေးကိုစိတ်ကုန်မသွားဘူး။ဒီပြည်သူလူထုရဲ့စိတ်ဝင်စားမှုထောက်ခံမှုအင်အားဒီကျွန်တော်တို့တိုင်းပြည်အတွက်တကယ်အင်အားတရက်ဖြစ်မယ်လို့ကျွန်တော်တို့အနေနဲ့တော့ခိုင်ခိုင်မာမာယုံကြည်ပါတယ
်။ကြားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့လူပောင်တစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောနဲ့ပြည်သူ့ပါတီဒုတိယကောင်ဆောင်ဦးရဲနိုင်အောင်တို့နဲ့တွေ့ဆုံမြင်ကြားခဲ့အပြည့်အစုံကိုအပတ်စဉ်စနေနေ့ TV မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမှတင်ငင်ထိုက်ကပြောပြပေးပါအောင
်ရဝင်းချာမွတ်စလင်တွေအပေါ်ကြန့်ချုပ်ရက်ဆက်တဲ့အကြမ်းဖက်မှုတွေကိုကြီးကြပ်ခဲ့ကြသူတွေအဖြစ်ဆွဆွဲချက်နဲ့မြန်မာစစ်တပ်ထိတ်တန့်ရာချီကြီး၅ဦးကိုဩစတြေးလျကဒီကနေ့အင်ကာနီမှာခီးသွားလာခွင်းနဲ့ဗန်နိုင်းဆန်ရာတန်ခတ်ပိတ်ဆို့မှုတွေချမှတ်ပါတယ်တပ်ဖွဲ့တွေရဲ့လူခွင့်ရချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့မြန်မာစစ်တပ်ရရှိ၅ဦးကိုပြစ်မှတ်ထားပြီးဗန်နိုင်းဆန်ရတန်ခတ်ပိတ်ဆို့မှုနဲ့ခီးသွွာလာခွင့်တားမြစ်မှုတွေချမှတ်ကြောင်းဩစတြေးလျနိုင်ငံခြားရေးဝန်ကြီးကကြေညာချက်ထုတ်ပါတယ်ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောဗိုလ်ချုပ်မောင်မောင်စိုးဗိုလ်မှူးချုပ်တန်းဦးဗိုလ်မှူးချုပ်အောင်အောင်ဗိုလ်မှူးချုပ်ဗိုလ်ချုပ်ခင်မောင်စိုးတို့ကိုတန်ခတ်ပိတ်ဆို့မှုချမှတ်ကြောင်းလည်းတိကျထုတ်ပြန်ထားပါတယ်အမေရိကန်ချစ်ဆက်ဆော်ရီသတင်းတောက်ဂျမဲကာရှိုဂီကိုတပ်ဖြတ်မှုကကြိုတင်ကြံစီမှုဖြစ်ပြီးဒီကိစ္စအတွက်ညွှန်ကြားစေခိုင်းသူအပါအဝင်တာဝန်ရှိသူအလုံးကိုအပြစ်ပေးအရေးယူရမှာဖြစ်တယ်လို့တူရကီသမ္မတရစ်စစ်ထီရဲ့အာရဝန်ကဒီကနေ့အင်ကာနီမှာပြောဆိုလိုက်ပါတယ်တူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စစ်ဝင်ရုံးကိုကာရှိုဂီမတော်ခင်တရက်ကဆလို့ဘာတွေဖြစ်ခဲ့တယ်လဲဆိုတဲ့အသေးစိတ်ကိုသမ္မတအာရဝန်ကဒီကနေ့လွှတ်တော်မှာပြောဆိုသွားတာဖြစ်ပါတယ်တူရကီနိုင်ငံဆော်ဒီကောင်စစ်ဝင်ရုံးမှာဆော်ဒီအာရေဗျအစိုးရကိုဝေဖန်သူသတင်းတောက်ဂျမဲကာရှိုဂီထိတ်လန့်တုံ့လှုပ်ပွဲတပ်ဖြတ်ခံရပြီးတဲ့နောက်သတင်းသုံးပတ်တိတိအကြာဒီကနေ့အင်ကာနစ်မှာတော့ဆော်ဒီအာရေဗျရင်းနှီးမြှုပ်နှံမှုညီလာခံကိုစီစဉ်ထားတဲ့အတိုင်းစတင်လိုက်ပါပြီကာရှိုဂီသေဆုံးရမှုနဲ့ဆော်ဒီအာရေဗျဘက်ကဘာတွေဖြစ်ခဲ့လဲဆိုတာကိုအမျိုးမျိုးပြောင်းပြီးတော့ရှင်းလင်းနေတာတွေကိုတုံ့ပြန်တဲ့အနေနဲ့ထင်ရှားတဲ့စီးပွားရေးခေါင်းဆောင်တွေအစိုးရတာဝန်ရှိသူအများအပြားကတော့မြို့တော်ရီယတ်မှာကျင်းပတဲ့အနာဂတ်ရင်းနှီးမြှုပ်နှံမှုညီလာခံကိုမတက်ရောက်ကြပါဘူးရှင်
။တရင်အချင်းချုပ်ကိုမှတင်ငင်ထိုက်ကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမှစုံမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Bidia ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီထိလိုင်းဒိုမီတာ25 kHz 11.965 လိုင်းဒိုမီတာ32 kHz 11.83 လိုင်းဒိုမီတာ53 kHz 955နဲ့လိုင်းလမ်းမီတာ190 kHz 1905တို့ကနေတိုက်ထုတ်လင်းပေးသွားအောင်ပါပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အထူးပဲကျေးဇူးတင်ပါတယ်ကျမနင်္ဂလာပါ
This program has come to you from the Voice of America, Washington. From Washington.